အီရန်ရဲ့ကမ္ဘာအင်အားကြီးနိုင်ငံတွေအခြားနျူကလ িয়ার သဘောတူညီချက်တစ်ခုရရှိဖို့နှီးဆက်လာပြီဆိုရာကိုသူ့အနေနဲ့မယုံကြည်ချောင်းအီရန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ရော့ဖာမာလီကတနင်္ခနွေနေ့မှာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့လပိုင်းတွေ့ထုံးကတော့သဘောတူညီချက်ဟာတိတ်ပြီးနှီးဆက်လာနေပြီလို့ယူဆခဲ့ကြပေမဲ့မကြခင်ဖြစ်လာတော့မယ်ဆိုတဲ့အပေါ်မှာတော့စိတ်ချလက်ချမရှိချောင်းအီရန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ကဒိုဟာဖိုရန်နိုင်ငံတကာဆွေးနွေးပွဲမှာပြောဆိုခဲ့တာပါ။အီရန်ဘာသာရေးခေါင်းဆောင်အယာထိုလာအလီခါမင်နီရဲ့အကြီးအကျယ်ပေးခါမဲခါရာစီကတော့သဘောတူညီချက်မချခင်ထွက်လာနိုင်ကြောင်းပြောဆိုခဲ့ပါတယ
်။ But it depends on the political will of the United States.
အမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးစိတ်ဆန္ဒအပေါ်မှာမူတည်တာအပါလို့ဒိုဟာဖိုရမ်နိုင်ငံတကာဆွေးနွေးပွဲမှာခါရာစီကပြောဆိုခဲ့တာဖြစ်ပါတယ်။ဒီပြောဆိုချက်ထွက်လာပြီးတဲ့နောက်မှာပဲ2015ခုနှစ်နျူကလ িয়ার သဘောတူညီချက်ပြန်လည်အသက်သွင်းရေးစစ်ဆန်ညှိနှိုင်းမှုတွေအပေါ်အမေရိကန်အထူးကိုယ်စားလှယ်ရဲ့အကဲဖြတ်ပြောဆိုချက်ထွက်လာတာဖြစ်ပါတယ်။